အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဥရောပသမ္မတနိုင်ငံတွေကတွင်းကုန်တွေအပေါ်အခွန်တိုးကောက်ဖို့ပြောဆိုလိုက်ပြီးအစောဆုံးဖေဖော်ဝါရီ1ရက်ကစတရုတ်နိုင်ငံကတွင်းကုန်တွေအပေါ်မှာလည်းအခွန်ဆေးရခိုင်နှုန်းတိုးကောက်ခံသွားမယ်လို့ပြောကြလိုက်ပါတယ
် We're talking about a tariff of 10% on China based on the fact that they're sending fentanyl to Mexico and China.
Mexico နဲ့ကနေဒါနိုင်ငံတွေကို fentanyl ဓာတုမူရစေးတွေပို့နေတဲ့အချက်ကြောင့်တရုတ်တွင်းကုန်တွေအပေါ်အခွန်ဆေးရခိုင်နှုန်းတိုးကောက်သွားမှာဖြစ်ပါတယ်လို့သမ္မတသည့်အဖြစ်ကြမ်းသစ္စာကျင်းဆိုပြီးနောက်တနေ့အင်ဂျီရောမှာ Trump ကပြောကြားခဲ့ပါတယ် EU ဥရောပသမဂ္ဂနဲ့ပတ်သက်လို့တော့အမေရိကန်နဲ့ကုန်သွယ်ရေးမညီမျှမှုဖြစ်နေတာတွေကိုချိန်ငွေရှာပြန်ကြည့်ဖို့လိုတယ်လို့ပြောပါတယ် EU အနေနဲ့အမေရိကန်ကုန်ပစ္စည်းတွေကိုဝယ်သင့်သလောက်ဝယ်ယူတင်သွင်းခြင်းမရှိဘူးလို့လည်းပြောပါတယ်ဒီအခြေအနေတွေကိုပြင်ဆင်ဖို့ EU ပေါ်အခွန်တိုးကောက်တာဒါမှမဟုတ် EU ဘက်ကအမေရိကန်ရေနံနဲ့ဓာတ်ငွေတွေကိုပိုမိုဝယ်ယူဖို့လိုအပ်ကြောင်းသမ္မတ Trump ကပြောပါတယ်အခုလိုအခွန်တိုးကောက်မဲ့အစီအစဉ်တွေကိုဘယ်အချိန်လောက်ကစတင်အကောင့်ထဲပေါ်မလဲလို့သတင်းတောက်တွေကမေးတာမှာတော့ဖေဖော်ဝါရီ1ရက်နေ့လောက်စတင်မှုအစီအစဉ်ရှိကြောင်းပြန်လည်ဖြေကြားခဲ့ပါတယ်ဖေဖော်ဝါရီ1ရက်နေ့ကစမက္ကဆီကိုနဲ့ကနေဒါတို့အပေါ်အခွန်25ရာခိုင်နှုန်းတိုးကောက်မယ်လို့လည်းသမ္မတထရန့်ကပြောထားပါတယ်မက္ကဆီကိုကနေဒါနဲ့တရုတ်နိုင်ငံတို့ဟာအမေရိကန်ကသွင်းကုန်တွေအများဆုံးတင်သွင်းတဲ့နိုင်ငံတွေလည်းဖြစ်ပါတယ်ခင်ဗျာ